Welcome to the Voice of America in Burmese.
Mingla ba shin. 2015 ခုနှစ်မေလ10ရက်တောက်ကြနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့ 25 တို့ကနေဖမ်းယူနှာစင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်ပါရှင်။ကျမသင်္ကီးထိုက်ပါ။ပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးကတော့အရှေ့အလယ်ပိုင်းဒေသမှာအီရန်နဲ့ဩဇာညောင်းလာတာအပါအဝင်ဒေသရင်းရေးကိစ္စတွေကိုဆွေးနွေးဖို့ရှိနေပါတယ်။ဗြိတိန်ရွေးကောက်ပွဲမှာတော့ကွန်ဆာဗေးတစ်ပါတီကအသာစီးရနေပါတယ်။ပါကစ္စတန်မှာရဟယင်ပြက်ကျတာကြောင့်တပ်အမတ်ကြီးနှစ်ဦးတို့သေဆုံးခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်။
အခုညနေပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းစောင်းပါတွေထဲမှာဆိုရင်တော့မြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အိန္ဒိချင်းနိုင်ငံတွေမှာရွှေပြောင်းအခြေချနေထိုင်သူတွေရဲ့တရားမဝင်အလုသမားတွေကြားမှာဖြစ်ပေါ်နေတဲ့လူကုန်ကူးမှုပြဿနာတွေကင်တွယ်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့
ကျွန်တော်တို့အဲဒီရင်ကာတော့မှကျွန်တော်တို့တွားတွေ့ပါတယ်သူတို့ဒီ detention center တွေမှာထားတဲ့ဟာတွေကျွန်တော်တို့တွားပြီးမှနေမြန်းတယ်သူတို့ရဲ့
ထိုင်းနိုင်ငံမှာရှိနေတဲ့ဒုတိယကောင်စီဝင်ရဲ့ပြောပြချက်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်တခါကိုကန့်ဒေတာကစစ်ဘေးဒုက္ခသည်တွေကိုဂျပန်နီပွန်ဖောင်ဒေးရှင်းကစာနာမှုကူညီပေးအပ်ခဲ့တာကိုလည်းပြောပြပေးမှာပါ။အဲဒီနောက်နိုင်ငံတကာသတင်းတပုတ်မှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးသွားတဲ့နှစ်90ပြည့်အထိမ်းအမှတ်ဥရောပတလောမှာကျင်းပနေတဲ့အမှတ်တရအခမ်းအနားတွေအကြောင်းကိုလည်းပြောပြပေးဖို့ရှိပါလိမ့်ရှင်။ဒီလိုသတင်းဆောင်မတွေမတိုင်ခင်ရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရန်နိုင်တို့ကကြေညာပေးပါမယ်ရှင်။
ပြင်သစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်90ပြည့်အထိမ်းအမှတ်ခန်းနာကိုမတက်ရောက်ခင်ပြင်သစ်နိုင်ငံသားဝန်ကြီးလော်ရန့်ဖာဗီယော့စ်နဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဝန်ကြီးနှုတ်တို့ဟာပဲရစ်မြို့တော်ကအညာထရာစစ်သည်များဗိမာန်မှာလည်းပန်းခွေချခဲ့ပါတယ်။1945ခုနှစ်မေလ10ရက်နေ့နာဇီဂျာမနီတို့လက်နက်ချခဲ့တဲ့နေ့အထိမ်းအမှတ်ကိုပဲရစ်မြို့တော်မှာစီစီကားကားကျင်းပနေတာဖြစ်ပါတယ်။ဒါ့အပြင်ဒီကနေ့တောက်ကြနေမှာပဲအမေရိကန်နိုင်ငံသားဝန်ကြီးကပင်လယ်ကွေ့နိုင်ငံများကနိုင်ငံသားဝန်ကြီးတွေနဲ့တွေ့ဆုံပြီးဒေသရင်းရေးကိစ္စတွေကိုဆွေးနွေးကြဖို့လည်းရှိပါတယ်။ဒီလိုတွေ့ဆုံတာမှာတော့နောက်သတင်းပတ်ထဲအမေရိကန်သမ္မတအင်ပီရောမှာကျင်းပမယ်ပင်လယ်ကွေ့နိုင်ငံများကထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံပွဲအတွက်လိုအပ်တဲ့အခြေခံလုပ်ငန်းစဉ်တွေကိုလည်းဝန်ကြီးကယ်ရီဆောင်ရွက်မှာဖြစ်ပါတယ်။ဒါ့အပြင်အရှေ့အလယ်ပိုင်းမှာအီရန်ရဲ့ဩဇာကြီးထွားလာတဲ့ကိစ္စကလည်းဒီကနေ့ဆွေးနွေးတဲ့အထဲမှာပါဝင်မှာပါဖြစ်ပါတယ်။မနေ့ကြာသပတေးနေ့ Saudi Arabia နိုင်ငံမြို့တော်ရီယတ်မှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးကယ်ရီနဲ့ Saudi နိုင်ငံသားရဲ့ဝန်ကြီးတို့ရဲ့သတင်းစာရှင်းလင်းပွဲမှာတော့ Saudi နိုင်ငံသားရဲ့ဝန်ကြီးကရီမင်းနိုင်ငံတွင်းကိုလူသားချင်းစာနာမှုထောက်ထားပြီးပေးနိုင်ဖို့အတွက်၅ရက်ကြာအပြည့်အခတ်ဆိုင်းငံ့ရေးလှုပ်ဆောင်နေပြီလို့ပြောသွားပါတယ်။ရီမင်းနိုင်ငံတွင်းကလက်တွေဖြစ်နေတဲ့အခြေအနေတွေပေါ်မှာမူတည်ပြီးအပြည့်အခတ်ရက်စဲရေးကိုထပ်တိုးသွားနိုင်မယ်လို့လည်းနှစ်နိုင်ငံနိုင်ငံသားရဲ့ဝန်ကြီးတို့ကပြောဆိုခဲ့ကြပါတယ်ရှင်
။ဗြိတိန်နိုင်ငံတော်ကကြာသပတေးနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ဆိုပြီးသတင်းတွေထွက်ပေါ်လာတဲ့ပုံမှာလက်ရှိဝန်ကြီးချုပ် David Cameron ဦးဆောင်တဲ့ Conservative Party အောင်ပွဲခံနေကြပါတယ်။ Conservative Party ဟာပါလီမန်ရွေးကောက်ပွဲကိုမဲအများစုနဲ့အနိုင်ရနိုင်တယ်လို့ဗြိတိန်သတင်းမီဒီယာတွေကတောက်ကြနေအစောပိုင်းမှာခန့်မှန်းကြပါတယ်။ Scotland ရဲ့အမျိုးသားပါတီဖြစ်တဲ့ Conservative Party က Labour Party ထက်အမတ်နေရာ50ကျော်အသာရပြီးတော့အပြတ်သက်နိုင်ရခဲ့ပြီး Scotland မှာမဲဆန္ဒနဲ့အားလုံးနှီးပါးကိုအနိုင်ရခဲ့ပါတယ်။တစ်ချိန်တည်းမှာပဲ Labour Party ဟာ England နဲ့ Wales နယ်ဒီမှာလည်းရှုံးနေကြတာပါ။ကြာသပတေးနေ့ရွေးကောက်ပွဲဟာ Labour Party အတွက်တော့တကယ်ကိုခက်ခဲပြီးစိတ်ပျက်စရာကောင်းတဲ့နေ့တစ်နေ့ဖြစ်တယ်လို့ Labour Party ခေါင်းဆောင် Ed Miliband ကပြောလိုက်ပြီးတော့ Scotland မှာရှုံးနေရတာဟာအမျိုးသားရေးဝါဒီတွေလွှမ်းမိုးလာခဲ့တာကြောင့်ဖြစ်တယ်လို့သူကပြောပါတယ်။ကမ္ဘာမှာစီးပွားရေးအားပြင်ထမအကြီးဆုံးဖြစ်တဲ့ဗြိတိန်နိုင်ငံအနေနဲ့နိုင်ငံ28နိုင်ငံပါဝင်တဲ့ဥရောပသမဂ္ဂကုံသွယ်မှုအဖွဲ့ထဲမှာဆက်ပြီးတော့ရှိနေတဲ့မတင်ဆိုတာနဲ့ပတ်သက်ပြီးတော့ဆန္ဒခံယူပွဲကျင်းပမယ်လို့ဝန်ကြီးချုပ် David Cameron ကကတိပေးပြီးတော့မဲဆွယ်စည်းရုံးခဲ့ပါတယ်။ Conservative Party အနိုင်ရလိုက်တဲ့အတွက်ဒီဆန္ဒခံယူပွဲကိုလာမယ့်နှစ်နှစ်အတွင်းကျင်းပနိုင်လိမ့်မယ်လို့ဗြိတိန်သတင်းမီဒီယာ30တူတချို့ကခန့်မှန်းနေကြပါတယ်။ Conservative Party အနေနဲ့ Scotland နဲ့အခြေခံဘုံသဘောတူညီချက်တွေရရှိအောင်လုပ်ပြီးတော့ပို့ပြီးတော့လွတ်လပ်တဲ့ကိုပိုင်အုပ်ချုပ်ခွင့်ပေးဖို့ Scotland ဘက်ကတောင်းဆိုနေတာနဲ့ပတ်သက်ပြီးတော့လည်းလှုပ်ဆောင်သွားဖို့ရမှာဖြစ်တယ်လို့ကဲခတ်တီကပြောပါတယ်ခင်ဗျာ
။ Syria သမ္မတ Bashar al-Assad အစိုးရက Chlorine အစိတ်ထငွေအသုံးပြုပြီးထပ်မံတိုက်ခိုက်ခဲ့တယ်လို့ Syria လူ့ခွင့်ရေးအဖွဲ့တစ်ခုကစွပ်စွဲပြောဆိုလိုက်ပါတယ်။မနေ့ကြာသပတေးနေ့တုန်းက Syria အစိုးရကရဟတ်ယာဉ်တွေနဲ့ဓာတ်ငွေသုံးထားတဲ့စီပိုင်းဘုံးတွေကိုအနည်းဆုံး300နေရာပေါ်မှာကျဲချခဲ့တာကြောင့်လူထုဦးသေဆုံး60ကျော်ဒဏ်ရာရခဲ့တယ်လို့ Syria လူ့ခွင့်ရေးကွန်ရက်ကပြောဆိုရ ဖြစ်ပါတယ်ဆီးရီးယားအနောက်မြောက်ပိုင်းကရွာ300ကိုတိုက်ခိုက်ခဲ့တာမှာဘုံတလုံးကဆေးရုံကိုထိမှန်ခဲ့တယ်လို့အခွင့်ရေးအဖွဲ့ကသူ့ရဲ့ internet twitter စာမျက်နှာမှာရေးသားခဲ့ပါတယ်ဆီးရီးယားသမ္မတဟာသူ့အစိုးရပြုတ်ကျရေးတိုက်ခိုက်နေသူတွေနဲ့အရက်သားတွေအပေါ်မှာဓာတ်တုလက်နဲ့အသုံးပြုတိုက်ခိုက်တယ်ဆိုပြီးချိန်ပန်များစွာဆွဆွဲခံနေရတာလည်းဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုမှာရဲကထိန်းသိမ်းထားတဲ့အတွင်းလူမဲမျိုးသားတဦးသေဆုံးသွားပြီးတဲ့နောက်ဘော်တီမိုးရဲဌာနကပြည်သူ့အခွင့်အရေးချိုးဖောက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးတော့အမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးသွားမှာဖြစ်ပါတယ်။အမေရိကန်ရှေ့နေချုပ်လိုရက်တာလင့်ချ်အနေနဲ့ပြည်သူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောက်ကြနေအစောဆုံးကြေညာသွားနိုင်ခြင်းရှိတယ်လို့အမည်မဖော်လိုတဲ့တာဝန်ရှိသူတဦးကသတင်းမီဒီယာတွေအတော်များများကိုပြောခဲ့ပါတယ်။တရားရေးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်လာဖို့ရှိတယ်လို့ကြာသပတေးနေ့ကပြုလုပ်ခဲ့တဲ့လွတ်တော်ဂျာနာစစ်ဆေးပွဲအတွင်းမှာရှေ့နေချုပ်လင့်ချ်ကအတော်လေးကိုအရေးအမွက်ပြောဆိုသွားခဲ့ပါတယ်။ရဲရရှိတဦးချင်းစီနဲ့ရဲဌာနကအမားတွေကျူးလွန်ခဲ့တယ်လို့ဆွဆွဲမှုတွေရှိလာတဲ့အခါမှာတရားရေးဌာနမှာတပ်တွေတွေကိုစစ်ဆေးဖို့တာဝန်ရှိပါတယ်တကယ်လို့လိုအပ်ရင်အပြောင်းလဲတွေကိုလည်းလုပ်သွားမှာဖြစ်တယ်လို့သူမကပြောပါတယ်ပြီးခဲ့တဲ့ဧပြီလကအသက်25နှစ်အရွယ်လူမဲမျိုးသားဖရက်ဒရီဂရေးဟာရဲကားထဲမှာဖမ်းခံနေရစဉ်အတွင်ရခဲ့တဲ့ကြောရိုးနဲ့လက်မင်းဒဏ်ရာကြောင့်တည်ဆုံသွားပြီးတဲ့နောက်ဘော်တီမိုးမြို့တော်ဝန်ကဘော်တီမိုးရဲဌာနကိုဗဟိုအစိုးရရဲ့စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ပန်ကြားခဲ့ပါတယ်ခင်ဗျာ
ဒီဝေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဦးမြန်မာပိုင်းစီစဉ်ကနေတောက်ကြံညနေခင်းဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးပြောပြပေးနေပါတယ်ရှင်။ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံးလိုက်တွေ့ခဲ့ပြီးနောက်မှာတော့ထိုင်းဝန်ကြီးချုပ်ဖရာယုတ်ချန်ဝူချာကဒေတာရင်းလူကုန်ကူးမှုတားဆီးရေးအတွက်ထိုင်းမြန်မာမလေးရှားတို့သုံးဖွဲ့ဆိုင်ဆွေးနွေးကြဖို့စီစဉ်လိုက်ပါတယ်။ဒေတာရင်းလူကုန်ကူးမှုကိုတားမြစ်နိုင်ရေးအတွက်သုံးနိုင်ငံအစည်းအဝေးဆက်နိုင်ဖို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဒီလကုန်မှာဆက်နိုင်မယ်လို့မှန်းထားတဲ့အကြောင်းထိုင်းဝန်ကြီးချုပ်ကသတင်းထောက်တွေကိုပြောခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်ဆုံခလာခရိုင်တွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကရွှေ့ပြောင်းလာသူတွေလို့ယူဆရသူ33ဦးရဲ့ရုပ်အလောင်းတွေမြုပ်နှံထားတာကိုပြီးခဲ့တဲ့သတင်းဘက်ကထိုင်းအာဏာပိုင်တို့တွေ့ရှိခဲ့တယ်လို့လူကုန်ကူးသူတွေရဲ့စခန်းလို့ယူဆရတဲ့စခန်း3ခုကိုလည်းတွေ့ခဲ့ရတာဖြစ်ပါတယ်။လူကုန်ကူးမှုတွေနဲ့ဆက်နွယ်ပြီးထိုင်းနိုင်ငံသား9ဦးနဲ့မြန်မာနိုင်ငံသား2ဦးတို့ကိုဖမ်းထားပြီလို့ထိုင်းရဲကပြောပြီးမဲ့အသေးစိတ်ကိုတော့မသိရသေးပါဘူး။အလုတ်ကိုင်ခွင်လန်းခေါင်းနဲ့ဘာသာရေးလွတ်လပ်ခွင့်တို့အတွေ့မြန်မာပြည်အနောက်ပိုင်းကရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ဘက်ကလူတွေဟာပြင်လဲကူလှေတွေနဲ့ဖျက်ပြီးထိုင်းနိုင်ငံကတဆင့်မလေးရှားနိုင်ငံတည်းဝင်ရောက်ဖို့ကြိုးစားကြတာမှာတခါတရံလူကုန်ကူးသူတွေရဲ့တရားခံတွေဖြစ်ကြရတာကြောင့်ဒီလူကုန်ကူးမှုတွေကိုဖြစ်ပေါ်စေတဲ့ဘင်္ဂလားဒေ့ရှ်နဲ့ရခိုင်ပြည်နယ်တို့ကပြဿနာတွေကိုဖြေရှင်းဖို့လိုအပ်နေတာဖြစ်တယ်လို့လည်းထိုင်းဝန်ကြီးချုပ်ကပြောဆိုခဲ့ပါတယ်ရှင်
။ပင်လယ်ဝါတွင်းကနိုင်ငံချင်းပွားနေတဲ့ရေပိုင်နဲ့မြန်မာသူတို့ရဲ့ရေပိုင်နဲ့နယ်မြေအတွင်းကိုဝင်ရောက်လာတဲ့တောင်ကိုရီးယားရေတပ်တင်းမောတွေကိုမြောက်ကိုရီးယားဘက်ကကြိုတင်အတိပေးခြင်းမပြုဘဲတိုက်ခိုက်သွားမှာဖြစ်တယ်လို့မြောက်ကိုရီးယားကသတိပေးလိုက်ပါတယ်။ဒီ၅ဖန်တင်မောတွေကိုဟန်တာဖို့ဆိုပြီးတော့အခုလပထမပတ်အတွင်းတောင်ကိုရီးယားကမော်တော်ဘုတ်18ဆင်းဟာမြောက်ကိုရီးယားရေပိုင်နယ်တဲကိုပြုကျော်ဝင်ရောက်လာခဲ့တယ်လို့အဲ့ဒီသတိပေးချက်ထဲမှာဆွဆဲဖော်ပြထားတာကိုမြောက်ကိုရီးယားရဲ့ KCNA သတင်းအေဂျင်စီကပြောပါတယ်တောင်ကိုရီးယားကဝန်ကြီးဝန်ကြီးဌာနဘက်ကတော့ဒီလိုသတိပေးချက်အပေါ်မှာချက်ချင်းတုံ့ပြန်ပြောဆိုတာမရှိသေးပါဘူးကိုရီးယားကျွန်းဆွယ်အနောက်ဘက်ကမ်းရိုးတန်းကနိုင်ငံပိုင်းခြားထားတဲ့ရေပိုင်နယ်မြင်းကိုအမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေကကိုရီးယားစစ်ပွဲအပြီးမှာရေးဆွဲခဲ့တာပါအဲ့ဒီနေရာဟာတိတ်ပြီးတော့မကြီးပေမဲ့1999နဲ့2009ခုနှစ်တင်မှာနိုင်ငံကြားရေတပ်တိုက်ပွဲတွေအကြီးကျယ်ဖြစ်ခဲ့ပါခင်ဗျာ
ပါကစ္စတန်မြောက်ပိုင်းဒေသမှာရဟယင်ဖြစ်ကြတာကြောင့်ပါကစ္စတန်နိုင်ငံဆိုင်ရာဖိလစ်ပိုင်တန်မတ်ကြီးနော်ဝေးတန်မတ်ကြီးနောက်မလေးရှားနဲ့အင်ဒိုနီးရှားတမ်မတ်ကြီးတို့ရဲ့တမ်မတ်ကတော်တို့အပါအဝင်အ ਨੇ ဆုံးလူ9ဦးတို့သေဆုံးခဲ့ပါတယ်။နော်တာဘဲလီမှာဒီကနေ့တောက်ကြနေရဟယင်ပြစ်ချခဲ့တာဖြစ်ပြီးရဟယင်မှု2ဦးနဲ့အမှုဒဏ်2ဦးတို့လည်းသေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ပြစ်ချတဲ့ရဟယင်မှာပိုလန်နဲ့နယ်သာလန်တမ်မတ်ကြီးတွေကအသက်ရှင်လျက်လွမြောက်ခဲ့ပြီးဒဏ်ရာအတော်များများရထားတယ်လို့ပါကစ္စတန်စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ်ကသူ့ရဲ့ Twitter စာမျက်နှာကနေပြောဆိုထားပါတယ်။ပါကစ္စတန်ဝန်ကြီးချုပ်နဝတ်ရှရက်ကိုအမှတ်ပြစ်မှတ်ထားပြီးဒီရဟယင်ကိုပြစ်ချခဲ့တာဖြစ်တယ်လို့ပါကစ္စတန်တာလီဘန်တို့ကပြောဆိုပြီးမလဲရဟယင်ဟာနည်းပညာပိုင်းဆိုင်ရာချိုးယင်းချက်ကြောင့်ပြစ်ချခဲ့ရတာဖြစ်ပြီးအကြမ်းဖက်လို့ရကြောင်မဟုတ်ဘူးလို့ကာကွယ်ရေးဝန်ကြီးဌာနပြောတာကိုနိုင်ငံပိုင်သတင်းဌာနတွေကတော့ဖော်ပြနေကြပါတယ်ရှင်
ဒီကနေ့မေလ၈ရက်နေ့ကတော့ဥရောပရဲ့အောင်ပွဲ V Day လို့လူသိများကြတဲ့ဒုတိယကမ္ဘာစစ်ကြီးပြီးဆုံးတဲ့1980ပြည့်နှစ်ပတ်လည်နေ့ဖြစ်ပါတယ်1945ခုနှစ်မေလ၈ရက်နေ့ဒီကနေ့မှာနာဇီဂျာမနီတို့လက်နက်ချခဲ့ပြီးဒုတိယကမ္ဘာစစ်ကြီးကိုအဆုံးသတ်နိုင်ခဲ့တာဖြစ်ပါတယ်ဗြိတိန်နိုင်ငံတဝမ်းမှာတော့ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့အောင်မေအမတ်ရအခမ်းအနားတွေအတော်များများကိုလည်းလုပ်ခဲ့ကြပါတယ်ခင်ဗျာ
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတင်ကြီးထိုင်တဲ့ကိုရနိုင်တို့ကြီးညာပေးခဲ့ကြတာပါအခုညနေခင်းစက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးထိုင်းမြန်မာနယ်စပ်ကရွှေပြောင်းလုပ်သားတွေကြားရင်ဆိုင်နေကြရတဲ့လူကုန်ကူးမှုပြဿနာတွေကိုအစိုးရတွေကင်ပူးပေါင်းဆောင်ရွက်ဖြေရှင်းနိုင်ရေးဆောင်ရွက်ချက်တွေအကြောင်းကိုပြောပြပေးမှာပါပြီးခဲ့တဲ့ရက်ပိုင်းတွင်မလေးရှားနယ်စပ်နဲ့နေတဲ့ထိုင်းနိုင်ငံထဲမှာတည်ဆုံသွားသူရိုဟင်ဂျာမွတ်စလင်တွေရဲ့ဖြစ်ရပ်နဲ့ဆက်နွယ်ပြီးထိုင်းမြန်မာနဲ့မလေးရှားသုံးနိုင်ငံပူးပေါင်းအစည်းအဝေးတရခေါ်ယူဖို့လိုတယ်လို့ထိုင်းဝန်ကြီးချုပ်ကပြောလိုက်ပါတယ်မြန်မာနိုင်ငံဘက်ကတော့လူကုန်ကူးမှုတားဆီးတိုက်ဖျက်ရေးမှာအိမ်နီးချင်းထိုင်းတရုတ်နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုရှိနေတယ်လို့နောက်ထပ်လည်းတိုးချက်ပြီးပူးပေါင်းဆောင်ရွက်သွားဖို့ရှိတယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးတပ်ဖွဲ့ကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါအောင်ရှင်
ထိုင်းနိုင်ငံတောင်ပိုင်းမလေးရှားနယ်စပ်နာမှာလူကုန်ကူးသူတွေကြောင့်တေဆုံးနေတဲ့ရိုဟင်ဂျာမူဆလင်လိုယူဆရသူအလောင်း30ကျော်ကိုရှာဖွေတွေ့ရှိခဲ့ပြီးတဲ့နောက်မှာဒေသတွင်းလူကုန်ကူးမှုပြဿနာကိုထိုင်းမြန်မာမလေးရှားသုံးနိုင်ငံပူးပေါင်းဖြေရှင်းသွားနိုင်အောင်အစည်းအဝေးပွဲတစ်ရက်ခေါ်ယူဖို့ထိုင်းဝန်ကြီးချုပ်ဗိုလ်ချုပ်ကြီးပရာယုတ်ချန်ဦးချာကမေလ10ရက်တောက်ကြနေ့မှာတိုက်တွန်းလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံကလာတယ်လို့ယူဆရတဲ့ရွှေပြောင်းအခြေချသူ30ကျော်ရဲ့အလောင်းကိုထိုင်းနိုင်ငံတောင်ပိုင်းဆုံးကလာခရိုင်မှာပြီးခဲ့တဲ့သတင်းပတ်တည်းရှာဖွေတွေ့ရှိခဲ့တာပါဒီကိစ္စနဲ့ပတ်သက်ဆက်နွယ်ပြီးလူကုန်ကူးမှုတိုက်ဖျက်ရေးကိုဆောင်ရွက်သွားဖို့မြန်မာနဲ့မလေးရှားနိုင်ငံကတာဝန်ရှိသူတွေကိုအစည်းအဝေးတစ်ရက်ဖိတ်ကြားဖို့ထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံသားရေးဝန်ကြီးဌာနကိုညွှန်ကြားထားပြီးဖြစ်ပါတယ်ဒီဖိတ်ကြားမှုကိုသူတို့မသိရှိရသေးပေမဲ့လူကုန်ကူးမှုတိုက်ဖျက်ရေးနဲ့ပတ်သက်ရင်မြန်မာနိုင်ငံဟာအရင်ကတည်းကအိမ်နီးချင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတာကြောင့်ဆက်ပြီးဆောင်ရွက်သွားမယ်လို့မြန်မာနိုင်ငံလူကုန်ကူးမှုတိုက်ဖျက်ရေးနဲ့တားဆီးကာကွယ်ရေးရဲတပ်ဖွဲ့တပ်ဖွဲ့မှူးရဲမှူးချုပ်ဝင်းနိုင်ထွန်းက VOA ကိုပြောပါတယ
်ဟိုလုံးလုံးစေတော့အဲ့အစည်းအဝေးတွေနဲ့ကျွန်တော်တို့ဒီတော့တရားဝင်ဖိတ်ကြားထားတာမရှိပါဘူးခင်ဗျာအဲ့ဒီဟာနဲ့ပတ်သက်လို့လေကျွန်တော်တို့ထိုင်းနဲ့ရောတရုတ်နဲ့ရောကတော့ border lesson office တွေဖွင့်ပြီးတော့ပေါင်းပြီးတော့နေစားဖြတ်ကျော်လူကုန်ကူးမှုတွေလုပ်နေကြတယ်
။ထိုင်းနိုင်ငံမှာအခုကြုံရတဲ့ရိုဟင်ဂျာမွတ်စလင်တွေတေဆုံးသွားတဲ့လူကုန်ကူးမှုပြဿနာဆဖြစ်လာရတဲ့မူလစစ်မြစ်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ဒေသတွေမှာစာပြီးဖြေရှင်းသင့်တယ်လို့ထိုင်းဝန်ကြီးချုပ်ချန်ဦးချာကသတင်းနောက်တွေကိုပြောခဲ့ပါတယ်။ဒါပေမဲ့ထိုင်းနိုင်ငံမှာလက်တလောရှာဖွေတွေ့ရှိတဲ့အလောင်းကိစ္စမျိုးဟာတကယ်တော့လူကုန်ကူးခံရမှုဆိုတာထက်လူမှောင်ခုံမှုသာဖြစ်တယ်လို့ရဲမှုချုပ်ဝင်းနိုင်ထွန်းကမှတ်ချက်ပေးပါတယ်။
အခုသုံးဆွဲနေတာလူကုန်ကူးလို့တာပြောနေတာလေကျွန်တော်အမြင်တော့ဒါ smart thing လို့လူမောင်ကိုမှုလို့ပဲကျွန်တော်ကတော့မြင်နေရဒီကိစ္စကလေလူကုန်ကူးမှုတော့မဟုတ်သေးဘူးလို့ထင်တယ်လူကုန်ကူးမှုကြတော့လိမ်ပိုင်းဆိုင်ရာခေါင်းပုံဖြတ်တာလဝါပိုင်းဆိုင်ရာခေါင်းပုံဖြတ်တာတွေပါမှပဲသူကလူကုန်ကူးမှုမြောက်တယ်လို့ကျွန်တော်တို့ law တွေမှာ definition တွေမှာဆိုတာရှိတယ်ဒါပေမဲ့ဘုဘနိုင်ငံရောက်ပြီးတကူဖြစ်တာနဲ့လူကုန်ကူးမှုကြီးပဲဆိုရင်းနေကြတဲ့အနေအထားတွေ့ရတယ်အခုဒီမလေးရှားဘော်ဒါမှာဖြစ်တဲ့ပြဿနာဆိုရင်ကျွန်တော်ကမြင်တော့ဒါလူမောင်ခိုမှုကိစ္စပဲလို့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျာ migrate လုပ်တဲ့အနေအထားပဲလေ migration issue ပါပဲဒါကတော့လေနော်လူကုန်ကူးခံရတဲ့သူကိုပြန်ပြီးတော့အကာအကွယ်ပေးရတဲ့ protection အပိုင်းတွေကြတော့ right တွေကအများကြီးဖြစ်တယ်ဗျာလူမောင်ခိုဆိုရင်တော့ဟိုသက်ဆိုင်ရာနိုင်ငံရှိတဲ့လူမှုကြီးကြပ်ရေးလူတွေအတိုင်းပဲလောကအက်တွေပေါ့နော်အဲ့ဒါတွေနဲ့ပဲအရေးကြီးကြတယ်ဆိုတော့အပိုင်းတွေပဲရှိပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ကလာတဲ့ရိုဟင်ဂျာမွတ်စလင်တွေဟာထိုင်းနိုင်ငံကိုဂျာဂန်နိုင်ငံအဖြစ်ထားပြီးမွတ်စလင်အများစုရှိတဲ့မလေးရှားနိုင်ငံစီကိုရွှေ့ပြောင်းဝင်ရောက်လေ့ရှိကြပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြောပြခဲ့တာပါရှင်အခုလိုထိုင်းဝန်ကြီးချုပ်ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်မှာတွေ့ခဲ့ရတဲ့ရွှေပြောင်းခြေချနေထိုင်မဲ့သူတွေလို့ယူဆရတဲ့ဘင်္ဂလီနဲ့ရိုဟင်ဂျာရုပ်အလောင်းတွေနဲ့ပတ်သက်လို့သုံးနိုင်ငံတွေ့ဆုံဆွေးနွေးနိုင်ရေးမလေးရှားနဲ့မြန်မာနိုင်ငံတို့ကိုပန်ကြားထားချိန်မှာပဲသူ့နိုင်ငံတွေ့မှာတော့လူကုန်ကူးမှုနဲ့ဆွတ်နယ်နေကြောင်းတန်တရားရှိတဲ့ဆုံခလာခရိုင်ရဲ့စီပင်သားရကဥက္ကဋ္ဌနဲ့နေကြားဆောင်တပ်ကရဲဘော်ကြည်တူးနဲ့ရက်တက်ကြတူးတို့ကိုလည်းဒီကနေ့မှပဲအရေးယူလိုက်ပါတယ်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
ပြီးခဲ့တဲ့သတင်းတစ်ပတ်ကျော်ကဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေလိုယူဆရတဲ့အလောင်းတွေကိုထိုင်းနိုင်ငံကလူကုန်ကူးသူတွေရဲ့စခန်းဆိုင်ရာနေရာတချို့မှာတွေ့ရှိခဲ့ရတဲ့အတွက်ဒီပြဿနာနဲ့ပတ်သက်လို့ထိုင်းမြန်မာမလေးရှားနိုင်ငံတို့ပူးပေါင်းဆွေးနွေးကြဖို့အတွက်ထိုင်းဝန်ကြီးချုပ်ကပန်ကြားခဲ့တာပါဒီလိုတွေ့ဆုံတာဟာဒီပြဿနာဖြေရှင်းဖို့အတွက်ကောင်းမွန်တဲ့ရလတ်အဖြစ်ကြိုးဆိုကြောင်းနဲ့ဘင်္ဂလားဒေ့ရှ်အစိုးရပါဝင်သင့်တဲ့အကြောင်းထိုင်းနိုင်ငံမှာအခြေစိုက်ထားတဲ့ Burma Rohingya Association in Thailand အဖွဲ့ကဦးမောင်ကျော်နုကပြောပါတယ
်ဒီကပြဿနာမြန်မာဆွေရနဲ့ပေါ်လာတယ်အဲတော့ကျွန်တော်အဲ့ဒါကိုထုတ်ခံပါတယ်နော်မြန်မာဆွေရကလည်းဒီလူကုန်ကူးတွေဆိုတော့ not only လွန်ကြရလို့မဟုတ်ဘူးနော်တခြားလူတွေလည်းဒါခံနေရတယ်မြန်မာပြည်ကအမျိုးသားဟိုအစိုင်းသားအစ်တီပေါ့လေအာဒါဖြစ်နိုင်အောင်လို့သူတို့အဆုံးနိုင်ရနေနေရတော့သူတို့စူးစမ်းသွားမယ်ဘာလို့လဲဆိုတော့ဘာနိုင်လို့ပေါ်ကောင်းတယ်ကျွန်တော်လည်းသင်ပြပါပါမြန်မာကျွန်တော်ဆိုင်ရုံအားရရှိနေတဲ့ဒီမြန်လေးရှားပေါ့လေဟိုအစီအစဉ်ဒီကမှတွေ့ရဲသူတို့လည်းဆွေးနေတယ်အဆုံးတော့ပေါ်သွားတယ
်ထိုင်းနိုင်ငံမှာရှိတဲ့မြန်မာတန်ယုံကဒုတိယကောင်စစ်ဝင်ဦးထွန်းအေးကတော့ဘန်ကောက်မြို့ကမြန်မာတန်ယုံကိုအကြောင်းကြားထားတာမရှိသေးကြောင်းမြန်မာအစိုးရကိုတိုက်ရိုက်အကြောင်းကြားတာဖြစ်နိုင်တယ်လို့ဆိုပါတယ်
။ဟိုမြန်မာဖက်ကိုတိုက်ရိုက်သူတို့အဲ့လိုသူတို့ကသူတို့ channel နဲ့ပြောတာရှေ့ကောင်းရှေ့နဲ့ရှေ့နဲ့ပြောတာဘူးခင်ဗျာ။တန်ယုံကိုတော့အကြောင်းကြားလာတာတော့မရှိသေးဘူးခင်ဗျာ
။လူကုန်ကူးခံရတဲ့ဘင်္ဂါလီနဲ့ရိုဟင်ဂျာလူမျိုးတွေနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကလည်းသူတို့တိုင်းပြည်ကလူမျိုးတွေမဟုတ်ဘူးဆိုပြီးငင်းပယ်မှုတွေရှိခဲ့တာပါ။အခုလက်ရှိရုပ်အလောင်းတွေကိုလည်းမြန်မာနိုင်ငံဘက်ကရှစ်ပြောင်းလာတဲ့အလုသမားတွေလူကုန်ကူးခံရသူတွေဆိုပြီးထိုင်းနိုင်ငံရဲ့သတင်းတွေမှာဖော်ပြနေပေမဲ့ဘန်ကောက်မြို့ကမြန်မာတန်ယုံကတော့သွားရောက်ကြည့်ရှုတာတွေမလုပ်ရသေးဘူးလို့ဆိုပါတယ်အရင်တုန်းကတော့ရိုဟင်ဂျာလို့ခေါ်ဆိုကြသူတွေကိုထိုင်းအစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာသွားရောက်တွေ့ဆုံမေးမြန်းပြီးတာဝန်ရှိသူတွေကိုတင်ပြခဲ့မှုတွေကိုတော့လုပ်ခဲ့တယ်ဆိုပြီးဒုတိယကောင်စစ်ဝင်ဦးထွန်းအေးကပြောပါတယ်
ကျွန်တော်တို့အဲ့ဒီအရင်ကတုန်းမှကျွန်တော်တို့တွားတွေ့ပါတယ်သူတို့ဒီ detention center တွေမှာထားတဲ့ဟာတွေကျွန်တော်တို့တွားပြီးမှမေးမြန်းတယ်သူတို့ရဲ့ဟိုအချက်လက်တွေကိုရဟိုသူတို့ကိုရရဆိုနေပါတယ်ကျွန်တော်တို့မေးမြန်းတယ်မေးမြန်းပြီးတော့မှကျွန်တော်တို့ဒီဟိုတင်ပြပါတယ်ဒီမှာနိုင်ငံဟိုတင်ပြတာတာဝန်ရှိတဲ့ဟိုဝန်ကြီးဌာနတွေ
ထိုင်းအစိုးရကတော့လူကုန်ကူးမှုတိုက်ဖြတ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေပေမဲ့ထိုင်းနိုင်ငံဟာလူကုန်ကူးသူတွေရဲ့တထောက်နားတဲ့နေရာအဖြစ်တော့ရှိနေတယ်ဆိုတာကိုပြောဆိုပါတယ်ထိုင်းအစိုးရဟာလူကုန်ကူးမှုနဲ့ဆက်နွယ်တယ်လို့တန်လျာရှိသူရဲအာဏာပိုင်တွေလူကုန်ကူးသူတွေရက်ရွာဒေသဆိုင်ရာအာဏာပိုင်တွေကိုစစ်ဆေးအရေးယူနေတာဖြစ်ပါတယ်။ဒီနေ့မှလည်းဆုံးကလာခရိုင်ပါတန်ဘီစာမြူနစ်စပယ်ဥက္ကဋ္ဌနဲ့နေကြားဆောင်တက်ကရဲဘော်ကြီးတဦးရဲတက်ချက်တဦးကိုဒီကနေ့မှပဲအရေးယူလိုက်ပါတယ်။မနေ့ကတော့ရဲအာဏာပိုင်50ထက်မနည်းကိုနေရာပြောင်းရွှေ့တာစစ်ဆေးမင်းမြန်းတာတွေလုပ်နေတယ်ဆိုပြီးထိုင်းရဲချုပ်ကပြောပါတယ်။ထိုင်းနိုင်ငံတောင်ပိုင်းဆုံးကလာခရိုင်ထဲမှာရုပ်အလောင်း30ကျော်တွေ့ရှိခဲ့ပြီးတဲ့နောက်မှာတော့အတုံးမပြုတ်တော့တဲ့မွတ်စလင်တင်းကြိုင်ဟောင်းတစ်ခုမှလည်းမြှောက်နှံထားတယ်လို့ယူဆရတဲ့အလောင်းတစ်ချို့ကိုရှာဖွေတွေ့ရှိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေပါတယ်။လူကုန်ကူးခံရတဲ့ရိုဟင်ဂျာမွတ်စလင်တွေကတော့မြန်မာပြည်အနောက်ချမ်းရခိုင်နယ်စပ်မှာအစားအသောက်မရှိ၊ဆေးဝါးမရှိ၊အလုပ်ကံရှာဖွေလို့မရ၊သွားလာခွင့်လည်းမရှိတဲ့အတွက်တေဆုံးရမယ့်အတူစွန့်စားပြီးထွက်လာကြတာလို့ပြောကြပါတယ်။သူတို့ကိုလာရောက်ခေါ်ဆောင်တဲ့လှေသင်းမောတွေဟာသူတို့ကိုကယ်ဆယ်သွားမယ်လို့မျှော်လင့်ချက်တွေနဲ့လိုက်ပါလာပြီးတဲ့နောက်မှာအခုလိုမျိုးအစာရေစာပြက်လက်ခြင်းလူကုန်ကူးခံရခြင်းတွေကိုကြုံခဲ့ရပြီးသူတို့မိသားစုတချို့ဟာတေဆုံးခဲ့ရတယ်လို့ပြောကြပါတယ်။ထိုင်းဝန်ကြီးချုပ်ကတော့လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့အစ်မြင့်တာဝန်ရှိသူတွေကိုထိထိရောက်ရောက်အရေးယူသွားမှာဖြစ်တယ်ဆိုပြီးဒီကနေ့မှပဲပြောဆိုခဲ့ပါတယ်ရှင်။
ရရှိနေပြမြန်မာနိုင်ငံသားတွေဟာအခုဆိုလို့ရှိရင်နိုင်ငံတကာအရရလုပ်ငန်းအစုံမှာတွေ့ရတယ်လို့ပဲမကြာသေးခင်ကပြဿနာရက်အချို့မှာလည်းမြန်မာနိုင်ငံသားတွေကကြားမှာမျိုးစားပင်ဖြစ်ပြီးတော့ပတ်သက်လာမှုတွေတွေ့ရပါတယ်ဒါပြင်မြန်မာနိုင်ငံကတရားမဝင်ရှေ့ပြောင်းလုပ်သားတွေရဲ့ပြဿနာကလည်းဒီပတ်ဝန်းကျင်နိုင်ငံတွေမှာကြီးထွားနေသေးပါနိုင်ငံတကာရောက်မြန်မာနိုင်ငံသားတွေရဲ့အခွင့်အရေးကိုကာကွယ်ဖို့သူတို့ရဲ့လူအချက်တွေကိုဖြည့်ဆည်းဖို့ဒီပြောင်းလဲလာရတဲ့ဆိုတဲ့မြန်မာနိုင်ငံဘက်ကဘာတွေများလှုပ်ဆောင်ပေးခဲ့ပြီလဲပေးနေပြီလဲဒီအခြေအနေကိုသုံးသပ်ဖို့အတွက်လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှင်အနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလို့တဲ့ဒီပြောဆိုလို့တဲ့မင်းမြန်လူရဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လူရဲ့တော်ရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
ဖီယိုရဲ့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရတဲ့ဆိုရင်စနေနေ့ညမတိုင်ခင်မှာအချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပြစီရှင်အခုကိုကန့်ဒေတာဘက်ကိုအလှည့်ပေးပါစီကိုကန့်ဒေတာပါဝင်ရှမ်းပြည်နယ်တွင်စစ်မဲ့ဖြစ်ပွားရာဒေတာကဒုက္ခသည်တွေအတွက်ဂျပန်နိုင်ငံနီပွန်ဖောင်ဒေးရှင်းကနေပြီးတော့ဆန်နဲ့တခြားထောက်ပံ့ပစ္စည်းတန်ဖိုးအဖြစ်မြန်မာကျပ်ငွေသိန်းပေါင်း 9,000 ကျော်ဖို့လှူဒန်းလိုက်ပါတယ်ဒီအကူအညီတွေကိုတော့အာဏာပိုင်တွေနဲ့ဒေသခံလူမှုအဖွဲ့အစည်းတွေကတဆင့်စစ်ဘေးဒုက္ခသည်တွေစီကိုဖြန့်ဝေကူညီပေးသွားမှာဖြစ်တယ်လို့သိရပါတယ်ဒီအကြောင်း VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်ကစစ်ဘေးသင့်ပြည်သူတွေအတွက်ဂျပန်နိုင်ငံကပြည်သူတွေကူစားနိပွန်ဖောင်ဒေးရှင်းကနေစံနဲ့တခြားထောက်ပံ့ပစ္စည်းတွေကိုလာရှုံမြို့ပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးရုံးမှလာရောက်လှူဒန်းခဲ့တယ်လို့လာရှုံမြို့ခံကြားဖြူပါတီခေါ်ရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုဆိုလဲဆိုင်းစာမင်းကနေအခုလို့ပြောပါတယ်
လောက်ပဲဒီဘက်မှာပြည်ပကကြည့်ပြီးတော့စစ်ပေးစစ်တမ်းတင်နေတဲ့ဒီလူလူထုကိုကူညီတဲ့ဟိုထောက်ပံ့ခြင်းတွေပါပဲဗျစာန်ပါတယ်ဗျာနောက်ဆူလာပြပါတယ်နောက်ဖေးချင်တော်တွေပါတယ်ဗျာ
ဒီကနေ့လှူဒန်းပွဲမှာနိဗွန်ဖောင်ဒေးရှင်းကဌာနေကိုစလဲတာဝန်ရှိသူတို့တက်ရောက်ခဲ့တယ်လို့ရှမ်းပြည်နယ်ထွေထွေအုပ်ချုပ်ရေးမှူးဦးဆောင်တဲ့ဖွဲ့ကနေအလှူပစ္စည်းတွေကိုလက်ခံခဲ့ပါတယ်။ကာလတန်ဖိုးကျသိန်းပေါင်း 9,134 သိန်းတန်ဖိုးရှိတဲ့ဆန်နဲ့တခြားထောက်ပပစ္စည်းတွေကိုရှမ်းပြည်နယ်အတွင်းစစ်မဲ့ဖြစ်ပွားနေစေဒေတာဖြစ်တဲ့လောက်ကန်ချင်းရှိဟော်ဒေတာ၊ပလောင်ဒေတာ၊ကုတ်ခိုင်နန်းခမ်းဒေတာနဲ့ဟူပန်လာရှုဒေတာကစစ်ဘေးဒုက္ခသည်တွေကိုအကူအညီပေးဆောင်သွားဖို့ရည်ရွယ်ချက်နဲ့နိပွန်ဖောင်ဒေးရှင်းကနေလာရောက်လှူဒန်းခဲ့တယ်လို့လည်းဆိုင်းစံမင်းကပြောပါတယ်။မြန်မာစစ်တပ်နဲ့ကိုကလက်နက်ကန်တပ်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာလာရှုမြို့ဖုံးတော်ကြီးကျမ်းမှာလာရောက်ခိုလုံနေကြတာလည်းရှိနေပါတယ်။အဆိုပါဒုက္ခသည်တွေအတွက်လည်းဇန်နဲ့တခြားပစ္စည်းတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့တခြားဒေတာအတွက်လည်းမြန်မာအာဏာပိုင်တွေနဲ့လူမှုအဖွဲ့အစည်းတွေကနေတဆင့်စစ်ဘေးဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းစာမင်းကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့လာရှုမှာတော့ဥစားမာဇူရှမ်းကျောင်းမှာပဋိပက္ခဖြစ်ပွားတဲ့အချိန်ကာလတုန်းကတော့အဲဒီဒုက္ခသည်တွေရှမ်းကျောင်းမှာလာပြီးတော့ဒုက္ခသည်တွေ 2,800 လောက်လာပြီးတော့ခိုလုံတော့ပေါ့လေနော်ခိုလုံဆိုတာအညနာပြီးတော့မနေ့ပြန်ပို့အဲ့လိုမျိုးလည်းရှိတယ်နေရာကျော်တော့လာချီပြီးတော့နေတဲ့ဒုက္ခသည်တွေရှိလေအဲရှမ်းကျောင်းမှာတော့ဆိုင်းပေါင်းကဟုတ်ကဲ့ပေါ့648ကဆရာတော်ကိုတိုင်အဲလက်ခံပြီးတော့ဒီလိုဒီတန်းသွားတာကျွန်တော်ပြရလေ။ဒါနဲ့အားတော့ဖက်ဆိုင်ရာမြို့နယ်အုပ်ချုပ်ရေးမှူးနဲ့မြို့နယ်အထောက်အကူပြုရနေတဲ့ဆင်တို့ကလာရှိရနေတဲ့ဆိုင်ရာမြို့နယ်ကိုသူတို့တည်သွားဖို့တော့အစီအစဉ်တော့လုပ်နေရတယ်
။ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့ကိုကန့်စည်ရေးပြိပခတွေကြောင့်တောင်းနဲ့ချီတဲ့စစ်ပြေးဒုက္ခတွေတွေဟာတရုတ်နယ်စပ်နဲ့လာရှိမြို့တွေမှာထွက်ပြေးတိမ်းရှောင်နေရပါတယ်။တရုတ်နယ်စပ်ဘက်ကိုတိမ်းရှောင်နေရတဲ့စစ်ပြေးဒုက္ခတွေရဲ့အခြေအနေကိုတော့ကိုယ်တိုင်သွားရောက်ခဲ့သူရှမ်းလူခွေးရဲမတိုင်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမှတ်နန်းခွန်လက်ကအခုလိုပြောပါတယ
်သူတို့ပို့သူကိုထားတဲ့အဲတွေနဲ့ပဲထိုးပြီးမှနေနေတာတွေကိုကျွန်တော်တို့လည်းတွေ့ခဲ့ရတယ်ပေါ့နော်ကိုကန်တိုင်းသားတွေရောပြီးမှတီတအောင်ပလောင်တိုင်းသားဒေသခံရွာသားတွေရောအဲ့ဒီဖက်မှာအခုအညီမရှိဘဲနဲ့နေနေရတဲ့ဒုက္ခတွေလေကျွန်တော်တို့တွေ့ခဲ့တယ်ပေါ့နော
်နိဗွန်ဖောင်ဒေးရှင်းဟာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်2012ခုနှစ်မှာမြန်မာနိုင်ငံတွင်တိုင်းဒါဒေတာကစစ်ပြေးဒုက္ခသည်တွေနဲ့အိုးအိမ်ရွှေ့ပြောင်းခံပြည်သူတွေကိုအမေရိကန်ဒေါ်လာ3သန်းအကူအညီပေးခဲ့ပါတယ်။နိဗွန်ဖောင်ဒေးရှင်းအနေနဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊ကယားပြည်နယ်တွေမှာရှိတဲ့စစ်ပြေးဒုက္ခသည်တွေနဲ့အိုးအိမ်စွန့်ခွာသူတွေကို2012ခုနှစ်ကနေအခုထိအကူအညီပေးဆောင်နေပါတယ်။နိဗွန်ဖောင်ဒေးရှင်းဟာ1962ခုနှစ်မှာတည်ထောင်ခဲ့တယ်လို့1969ခုနှစ်မှာမြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ30အကူအညီပေးဆောင်ခဲ့ပူပါတယ်။
ကိုနိုင်ကွန်းအိမ်ပြောပြသွားတာပါရှင်။သောတာရှင်များရှင်။ဒုတိယကဘာစစ်ကြီးပြီးဆုံးခဲ့တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားတွေကိုဒုတိယကဘာစစ်အတွင်းစစ်ရှုံးခဲ့တဲ့ဂျာမနီနိုင်ငံကလွှဲရင်ဥရောပနိုင်ငံတွေမှာဒီသတင်းပတ်ထဲကျင်းပနေကြပါတယ်။ဒီစစ်ပွဲကြီးပေါ်လူတွေရဲ့အမြင်တွေနဲ့ဒီစစ်ပွဲကနေဒီကနေ့အချိန်အထိဘလို့ရိုက်ခတ်မှုတွေရှိနေသလဲဆိုတာတွေကို El Person ပေးပို့ထားတဲ့သတင်းလွှာကိုအခြေခံပြီးကိုသားညိုကပြောပြပေးပါမယ်ရှင်
။ဂျူးလူမျိုး6တန်းကိုနာဇီဂျာမနီတွေတတ်ဖြတ်ခဲ့တဲ့အထိမ်းအမှတ်ဒီနေရာကိုတော့ဂျာမနီနိုင်ငံဘာလင်မြို့နယ်မှာနေရာအတော်ကြီးကြီးယူပြီးတော့စောက်ထားတာပါအငင်းပွားမှုတွေရှိတဲ့ကြားကပဲဒီနေရာကိုလွန်ခဲ့တဲ့7ရက်ကစောက်ခဲ့တာပါဒီတစ်ပင်တွေရဲ့အနောက်ဖက်656ပြည်ကွာမှာတော့အရင်တုန်းကနာဇီခေါင်းဆောင်အဒော့ဖ်ဟစ်တလာစေရေးဗျူဟာတွေချမှတ်ခဲ့တဲ့ဂရုချင်းတစ်ခုရှိပါတယ်အဲ့ဒီနေရာပါပဲဟစ်တလာဟာကိုယ့်ကိုယ်ကိုတေချောင်းကြံ့စီခဲ့တာလို့လည်းယုံကြည်ထားကြတာပါကောင်းဝဲလုထားတဲ့ဒီနေရာအောက်မှာအခုချိန်ဘာမှမရှိတော့ပေမဲ့အတိတ်ကသင်ခန်းစာတွေကတော့ရှိနေတယ်လို့ဗြိတိန်နိုင်ငံကခီးသည်တီနာကပြောပါတယ်
Even today in our own country there
are ဒီနေ့အချိန်မှာတော့ကျမတို့နိုင်ငံမှာအစွန်ရောက်အဖွဲ့တွေရှိနေတုန်းမှာဒီအခြေအနေကိုတာမန်လူတွေကဘာမှမလုပ်ဘဲဒီအတိုင်းသာကြည့်နေမယ်ဆိုရင်တမိုင်းမှာဒီလိုအဖြစ်မျိုးတွေထပ်ဖြစ်နေဦးမှာပါပဲ
တချင်တော့ကနှစ်ချမ်းကွဲနေခဲ့တဲ့ဘာလင်မြို့နေရာအများပြားမှာပြထားတဲ့ဗီဒီယိုမှတ်တမ်းတွေဓာတ်ပုံတွေကတော့ဗ ဘာလင်နိုင်ငံသားတွေအတွက်ယူရပါတယ်ပြလိုက်မှုဂျိုအန်ဝီဂယ်ကအခုလိုပြောပါတယ
် in front of where it originally was
ဒါကလွန်ခဲ့တဲ့နှစ်80ကရှိခဲ့တာပါဒါပေမဲ့ဥရောပကနေရာတချို့အပါဝင်ကမ္ဘာပေါ်ကနေရာတချို့မှာတော့ဒီလိုတွေရှိနေပါသေးတယ
်1945ခုနှစ်မေလထဲမှာပြဿနာတွေအပြီးငြိမ်းသွားတာမဟုတ်ဘူးဆိုတာကိုကောင်းကောင်းနားလည်ကြသူတွေကတော့ဒီရွယ်ချက်ကိုသဘောပေါက်ကြပါတယ
် for us for polish
ကျွန်တော်တို့ပိုလန်နေအတွက်ကတော့ဒါကကျွန်တော်တို့နိုင်ငံဖြစ်စည်းခံမှုတွေအဆုံးသတ်သွားတယ်ဆိုပေမဲ့ဆိုဗီယက်ကဆက်ပြီးထိန်းချုပ်ထားတာဆိုတော့ကျွန်တော်တို့အတွက်အတိတ်ပဲတိတ်မရှိလာပါဘူးဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ကမ္ဘာစစ်ကြီးပြီးသွားတဲ့အထိတ်အမှတ်ကိုတော့ကျွန်တော်တို့လည်းဆင်နွှဲပါတယ
် We don't know what's happening
ဂျာမနီအတွက်ကျွန်တော်တို့ကတော့ဒီနေ့ဟာဘယ်တော့မှမေးပြောက်လို့မရနိုင်ပေနေ့တနေ့ပါ
Gret Abenzilla ဟာဘာလီမျိုးကတက်ကရှိပီကိုသတင်းစာအိဒါဘုတ်ဖွဲ့ဝင်တယောက်ဖြစ်တယ်လို့ပဲထုတ်ဝေသူဟောင်းတယောက်လည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်ကာလပြီးနောက်ပိုင်းဒီဂျာမနီနိုင်ငံကိုပြန်လည်စုစည်းပြီးတော့အကာအကွယ်ပေးခဲ့တဲ့မဟာမိတ်တွေအခုချိန်မှာပြောင်းလဲကုန်ကြတဲ့အတွက်စိုးရိမ်နေလို့သူကပြောပါတယ်။ရုရှားကစိတ်ကြီးဝင်နေပြီးတော့ဂျာမနီနိုင်ငံကမျိုးဆက်သစ်တွေကတော့ညီညာရေးကိုတသက်လုံးပျောက်ပြယ်မသွားမယ့်အရာတစ်ခုလိုမျိုးယူဆနေကြတယ်လို့ Abenzilla ကဆိုပါတယ်။
Zagichen mal between
Lulat khwet ya ni da be so bi a myazu ga tat taw tat ta ni ja de di Lulat khwet a chein mie pyet twa nai ne so de a nia ko ma sin sa ja au America nai ngan pyaung le ni de lo be ka ba long san ya sat san yi de ga lo pyaung le ni da ba Germany ne Europe nai ngan da de si si long long atu lat twae bi American pi taw su ne pu paw saung ya mu de sat lut twa ba me
de chein nok ga a shi ne a naw Germany kwe ni mu ye tin ge da Germany lo ye a myu da tin ge da de khu phit de ba le myu ga Brandenburg Gate Park နီးမှာ American တန်ယုံတစ်ဖွင့်လိုက်တာကဒီပူပေါင်းဆွေးနွေးမှုကိုမိမောင်းထိုးပြပုံရပါတယ်ခင်ဗျာ
ကိုသားညုံပြောပြခဲ့တာပါရှင်အခုကျမတို့အတန်လွှင့်နေတဲ့ Radio Season PP ချင်းမှာပဲ Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VO ရဲ့နေ့စဉ် TV Season ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်အခုညနေပိုင်း Season ဆုံးမတက်ခင်မှာတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကတလှည့်ကြီးညာပေးပါအောင်မယ်ရှင်
ပြင်သစ်နိုင်ငံကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဥရောပမှာဒုတိယကမ္ဘာစစ်ပြီးဆုံးတဲ့နှစ်80ပြည့်အထိမ်းအမှတ်ခန္ဓာကိုမတရောက်ခင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးလော်ရန့်ဖာဗီယပ်စ်နဲ့ဒီကနေ့မှတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဗီတင်ရွေးကောက်ပွဲနောက်ဆုံးထွက်လာတဲ့ရလဒ်တွေအရတော့လက်ရှိအနာရကွန်ဆာဗေးတစ်ပါတီကလွှတ်တော်အမတ်နေရာ328နေရာကိုအနိုင်ရနေပြီးအစိုးရဖွင့်နိုင်လောက်တဲ့အရေးအတွက်အလွန်အလောက်နဲ့အနိုင်ရသွားတာဖြစ်ပါတယ်။အတိုက်ခံလီဘာပါတီကတော့232နေရာအနိုင်ရထားပါတယ်ပြည်တင်ရွေးကောက်ပွဲနောက်ဆုံးထွက်လာတဲ့ရလဒ်တွေအရလွှတ်တော်အမတ်နေရာ650မှာ646နေရာအနိုင်ရှုံးတွေကိုထုတ်ပြန်ကြေညာထားပြီးဖြစ်ပါတယ်ရှင်စီးရီးယားသမ္မတဘာရှားလ်အာဆတ်အစိုးရကကလိုရင်းအစိတ်တန်ငွေအသုံးပြုထပ်မံတိုက်ခိုက်ခဲ့တယ်လို့စီးရီးယားလူ့အခွင့်ရေးအဖွဲ့တစ်ခုကစွပ်စွဲပြောဆိုပါတယ်မနေ့ကသာပြည်နေ့စီးရီးယားအစိုးရရဟတ်ယာဉ်တွေနဲ့ဓာတ်ငွေသုတ်ထားတဲ့စီပိုင်းဘုံတွေကိုအနည်းဆုံး203နေရာပေါ်မှာကျဲချခဲ့တယ်လို့လူ့အခွင့်ရေးကွန်ရက်ကပြောဆိုထားတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှရဲကထိန်းချုပ်ထားစဉ်အတွင်းလူမဲမျိုးသားတအုပ်သေးဆုံးသွားပြီးတဲ့နောက်ဘာတီမိုရဲဌာနကပြည်သူ့အခွင့်အရေးချိုးဖောက်မှုဖြစ်နိုင်ခြင်းနဲ့ပတ်သက်ပြီးအမေရိကန်တရားရေးဌာနကစုံစမ်းစစ်ဆေးတောင်းမှဖြစ်ပါတယ်American ရှင်းနေချုပ် Loretta Lynch အနေနဲ့ပြည်သူ့အခွင့်အရေးစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောက်ကြံနေအစိုးဆုံးကြီးညာသွားနိုင်ခြင်းရှိတယ်လို့အမည်မဖော်လို့တဲ့တာဝန်ရှိသူတဦးကသတင်းမီဒီယာတွေကိုပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာလူကုန်ကူးခံရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်အပြုံလိုက်တွေ့ခဲ့ပြီးနောက်မှာတော့ထိုင်းဝန်ကြီးချုပ်ကသုံးနိုင်ငံတွေ့ဆုံဆွေးနွေးကြဖို့စီစဉ်လိုက်ပါတယ်ရှင်။
ဒီကနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ကြေညာပေးသွားတာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn Von Carlio ဖြစ်ပါတယ်။ VOE ကနေနောက်ဆုံးထုတ်လွှင့်ပေးခဲ့ခုထုတ်လွှင့်ပေးနေတဲ့အစည်းအဝေးတွေကို VOE Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်။ညနေခင်းအစည်းအဝေးအဆုံးသတ်ပါတော့မယ်ရှင်။တော်တာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.